ကျောင်းမီလောင်မှုစဖြစ်တဲ့ဖြစ်စဉ်အခြေအနေလေးတွေချက်တော့ပြပြပြရကနာဘယ်လိုစဖြစ်တာလဲဆိုတာလी
စဖြစ်တဲ့အနေထားတော့ကျွန်တော်တို့စုံစမ်းရဲပဲရှိပါသေးတယ်မီလောင်မှုအကြောင်းရင်းကတော့
ကျမ်းမြအဖြစ်ပေါ်တော့ဘယ်ရစဖြစ်တယ်ဆိုတာဆရာကြီးသိလောက်လားခင်ဗျ
ဖြစ်တာတော့ကျွန်တော်တို့တတိယဓာတ်လေးလွာကနေစဖြစ်တာကိုကျွန်တော်စတွေ့ရပါတယ
်အဲ့ဒါဘာဆိုင်လဲခင်ဗျဆိုင်ရဖြစ်တာလားဘလိုပဲဝါယာကြောင့်ဖြစ်တာလား
တခုတို့သတင်းရတဲ့အချိန်ကနောက်ကျပါတယ်ကျွန်တော်တို့စီကိုသတင်းရတဲ့အချိန်မှာကျွန်တော်တနာ40မှာသတင်းရပါတယ်ကျွန်တော်တို့ဒီကသိရှိကြရတော့တနားည20လောက်ကနေပြီးတော့စဖြစ်တယ်လို့အနည်းဆုံး나이ဝဲလောက်တော့စောပါတယ်ကျွန်တော်ရောက်တဲ့အချိန်မှာတတိယတက်ဖြစ်တဲ့လေးလောက်မှာမိကတော့ပြတ်နေပါပြီပြတ်နေတယ်တော့ကျွန်တော်တို့ကဒီမိကိုမိဆွေတွေအပြင်ပတ်ပတ်လေထွက်လာတဲ့အတွက်ကျွန်တော်တို့ကအပြင်ကနေညှင်းသက်တာမျိုးမလုပ်ဖက်နဲ့ကျွန်တော်လှေကနေမိသားရင်းနေခေါ်လိုက်ပါခေါ်ပြီးတော့ကျွန်တော်တို့ရှိတဲ့မိသားကားတွေကအတွင်းထဲကနေပြီးတော့ကျွန်တော်တို့ဝင်ပြီးတော့ဒီဆက်လေကားကွန်ပေါ့လေအောက်ထပ်တွေကိုမိကူးနိုင်စရာဆိုလို့ဒီတလမ်းပဲရှိပါတယ်ပါဆိုတော့အပေါ်ကြံငင်းကဖလိုးတွေခင်းထားတာအလုံးခင်းထားတာဖြစ်တဲ့အတွက်အောက်ကိုပြုတ်မကြအောင်ပေါ့လေဒီမီးဆွဲတွေပြုတ်ကြနိုင်တဲ့နေရာအလဲကဆက်လီကာကွင်တစ်ခုပဲဖြစ်နိုင်တဲ့အတွက်ဒီဆက်လီကာကွင်ကနေအောက်ထပ်တွေမကူအောင်လို့ကျွန်တော်တို့ကတွားရောက်ပြီးငင်းတက်ခဲ့ပါတယ်ဒါပေမဲ့ပြည်သူတွေမြင်နေကြတော့ကျွန်တော်မိသားကားတွေရေမထွက်ဘူးလို့မြင်တော့မြင်မှာပေါ့တကယ်တမ်းကျတော့ကျွန်တော်မိသားကားတွေကဒီအပြင်ဘက်ကပဲ့ရလေအောက်ကနေဆိုဒီကားကမထိရောက်ပါဘူးဒီကားတွေကမထိရောက်တဲ့အတွက်ကျွန်တော်တို့ကထိရောက်နိုင်တဲ့အတွင်းထဲကလမ်းကနေတက်ပြီးတော့ကျွန်တော်တို့ကမိတွေကိုအောက်ထပ်တွေကဒီမြင်ကြီးတက်ကြလာတဲ့မိတွေထိမ့်သိမ့်ကာကွယ်နိုင်တဲ့အတွက်တတိယတဲ့နေအောက်ကိုမကူဘဲနဲ့ကျွန်တော်တို့ထိမ့်သိမ့်ဆောင်ရွက်ခိုင်းတဲ့အနေအထားလေးရှိပါတယ်
။ဆရာအခုမီးလောင်မှုဖြစ်ပေါ်ရတယ်လေဒီအထက်တွေကဘာပစ္စည်းတွေရောင်းတဲ့အထက်တွေလဲခင်ဗျာ
။အလကုံပစ္စည်းတွေပါကျွန်တော်စတုဒ္ဒတက်ကတော့အလကုံပစ္စည်းတွေရောင်းတဲ့အထက်ပါ။အပေါ်စတုဒ္ဒတက်ဖြစ်တဲ့ငန်းလွာကတော့အလကုံပစ္စည်းနဲ့ဆေးပစ္စည်းတွေရောင်းတဲ့အထက်ပါ
။ကျွန်တော်တို့ကြားပြရတော့ပေါ့နော်စဖြစ်တာဘီယာဇာန်လို့ကြားရခင်ဗျ။အဲ့ဒါကိုဆရာတို့စစ်စစ်တွေ့ရှိကြရဘလို့တွေ့ရှိရလဲခင်ဗျာ။အခုလက်ရှိ
အတီမပြပါသေးပါဘူးခင်ဗျာ။ဒါကတော့စုံစမ်းစစ်ဆေးဆဲပါ။
ဒီမိလောင်မှုဖြစ်စဉ်ကြောင့်ပေါ့နော်ဒီထိခိုက်ဒဏ်ရာရတာတွေလူသေဆုံးမှုတွေရောဘယ်လိုအခြေအနေရှိလဲခင်ဗ
ျသေဆုံးမှုရှိရောထိခိုက်ဒဏ်ရာရတာတော့၃ယောက်ရှိတယ်လို့ကြက်ချင်းကြီးကပြောပါတယ်သူတို့လူနာတင်ရင်နဲ့ပို့လိုက်တာတယောက်ကကြတော့ကျွန်တော်တို့လမ်းနယ်ကျွန်းတုံးတွေမိသက်ကဝင်အောင်ကူရှေ့ပင်းနဲ့ပြီးပြီးတော့လက်ကျိုးသွားတယ်လို့သိရပါပဲတယောက်ကတော့အလုံးလုံးရင်းနဲ့တက်သွားတာပေါ့တယောက်ကကြတော့ဒီခေါင်းကိုထိခိုက်ဒဏ်နည်းနည်းလေးရသွားတဲ့အတွက်သူဆေးရုံပို့လိုက်ရတယ်လို့သိရပါတယ
်ဒီမိလောင်မှုကြောင့်ဒီဆရာတို့ခံမှန်းကြရဖြစ်ပေါ့နော်ပျက်စီးဆုံးရှုံးမှုကဘယ်လောက်လောက်ရှိမယ်လို့ဆရာတို့ခံမှန်းထားလဲခင်ဗျ
ဆုံးရှုံးမှုနဲ့ကျွန်တော်တို့မိလောင်မှုအကြောင်းရတော့အဖွဲ့နဲ့စနစ်တရသေချာစစ်ဆေးပြီးမှကျွန်တော်တို့ကအပြေပေးနိုင်မှာပါ
ကျောင်းမီးတက်တက်ဖို့အနေနဲ့ပေါ့နော်ဒီမီးလောင်မှုကိုအဆင့်ဘယ်လောက်လောက်သတ်မှတ်ထားလဲခင်ဗျ
ကျွန်တော်မီးလောင်မှုအဆင့်မဟုတ်ပါဘူးမီးတက်ရင်ထွက်ခွာမှုအဆင့်လို့ခေါ်ပါတယ်ကျွန်တော် level သတ်မှတ်တာကျွန်တော် level 1ဆိုရင်ကျွန်တော်က10စီးထွက်တယ် level 2ဆိုရင်နောက်ထပ်10စီးအစီး20 level 3ဆိုလို့ရှိရင်နောက်ထပ်အစီး20ထွက်ပြီးအစီး40ပါနောက် level 4မှာကျတော့10စီးထပ်ထွက်ပြီးအစီး50ပါ level ပဲကျဌာနချုပ်ရင်နေ12စီးထပ်ထွက်ပြီးတော့ကျွန်တော်တို့60နဲ့10စီးနဲ့ကျွန်တော်တို့သတ်ပါတယ်ဆိုတော့ဒီခုမီးတက်တဲ့နေရာမှာတော့ကျွန်တော်တို့မငိမ့်တက်ရင်စုစုပေါင်းကတော့ကျွန်တော်တို့50နဲ့10စီးရှိပါတယ်ဒီတဲ့ရင်ကကျွန်တော်တို့28စီးပါနောက်ပြီးတော့ကျွန်တော်တို့လှေကားတင်မိသက်ရင်နဲ့အမြင့်တင်လှေကားနဲ့မိသက်ရင်တွေက4စီးပါနောက်ဝါတာတာဝါလို့ခေါ်တဲ့အမြင့်တင်မိသက်ရင်တွေကလည်းကျွန်တော်2စီးပါပါတယ်နောက်အထောက်ကူပြုမိသက်ရင်က9စီးပါနောက်ပြီးတော့ကျွန်တော်မိဖက်ရင်တွေက6စီးပါမိဖက်ရင်တွေကတော့ကျွန်တော်တို့နိုင်ရေးကူညီမှုရအသင်းကရင်တွေလဲလာတယ်နောက်ရန်ကုန်မြို့တော်စီမံသားရေးကော်မတီကကျွန်တော်တို့ရင်တွေလဲလာပါတယ်နောက်ပြီးတော့တစ်တော့အဖွဲ့တွေနောက်တမရောကရေးတဲ့ရင်တွေစသဖြင့်ကျွန်တော်ဒီအဖွဲ့တွေကျွန်တော်ဝိုင်းဝန်းကူညီပြီးလာရောက်ပြည်သက်တဲ့မိဖက်ရင်တွေရှိပါတယ်နောက်ဘကူတန်းကလည်းကျွန်တော်တို့3စီးလောက်လာကူပါတယ်လာကူတဲ့အတွက်ကျွန်တော်တို့အလုံးစုစုပေါင်းကြက်ချင်းကြီးကလူနာတင်ရင်19စီးအပါဝင်ဆို134စီးရှိပါတယ်ကျွန်တော်မိသက်တဲ့ရင်တွေကတော့135စီးဖြစ်ပါတယ်အခုတော့ကျွန်တော်တို့ကလက်ရှိနေထားရ level 5ချိုးလိုက်တဲ့အတွက်အစီး90ကြာပါတယ်အစီး90မှာကျွန်တော်တို့ကဝေးတဲ့မှော်ပြီးတိုက်ကြီးတို့ကိုညံကုန်းတို့ကလာတတ်တဲ့ဝေးတဲ့ဝေးလံတဲ့ဒေသတွေပဲကိုတိုင်းတို့ကိုကျွန်တော်တို့ပြန်လည်ဆွေးလွှတ်လိုက်ပြီးဖြစ်ပါတယ်တဖြည်းဖြည်းနဲ့တော့ကျွန်တော်တို့ကကျွန်တော်သတ်မှတ်တဲ့ရင်ဦးစုစင်တွေကိုကျွန်တော်ကတဖြည်းဖြည်းလျှော့ချပြီးနေမြေကန်နဲ့မိသားရင်းနေနဲ့ပဲကျွန်တော်ထိန်းသိမ်းဆွေးနွေးသွားသားဖို့အနေထားရှိပါတယ
်ဆရာဒီမိလောင်မှုရောပေါ့နော်ဒီ2010နောက်ပိုင်းမှာပေါ့နော်ဒါအချိန်ကြာဆုံးမိလောင်မှုလို့လည်းသိရတယ်ခင်ဗျအဲ့ဒါရောဟုတ်လားခင်ဗျဘယ်လိုပုံစံမျိုးလဲဆရာ
2010တုန်းကနှစ်ဆလဲဒီမင်္ဂလာစိမ်းမိလောင်ရတယ်3ရက်လောက်ညင်းခဲ့ရတော့သိပါတယ်အခုတော့ကျွန်တော်အဲ့လိုမကြာပါဘူးကျွန်တော်မနေ့တတိုင်းရအခုဆိုရင်မိကကျွန်တော်မနေ့9နာရီမှနေ့ကမိကညှိနှိုင်းသွားပြီးအကျွမ်းကြံလေးတွေကိုပဲကျွန်တော်တို့ကဆိုင်နေရတော့ပစ္စည်းတွေအထက်ထက်ထပ်ထားတယ်ဆိုတော့အဲ့အောက်ထဲမှာစွဲနေတာလေးတွေပေါ်လာရင်ကျွန်တော်ကလိုက်တတ်တဲ့အနေအထားမျိုးနဲ့ကျွန်တော်တို့ကမိကျူမိကျန်လေးတွေကိုပဲလိုက်ရှင်းလင်းညှိတတ်တဲ့အနေအထားမျိုးပဲရှိပါတယ
်ခုကတော့ဒီမိညောကတော့ကျိုးတော့ပြီပါနော်အထဲမှာတော့မိဖို့တွေကဥနေတဲ့သဘောဆိုတော့အထဲမှာလိုက်လောင်နေတဲ့သဘောလားဆရာဘယ်လိုပုံစံမျိုးလဲဆရာ
အကျွမ်းကြံလေးတွေပေါ့ကျွန်တော်တို့ကဒါဆိုင်ငန်းတွေဆိုတာသူ့ဆိုင်နဲ့သူပိတ်ပိတ်ထားတဲ့အတွက်ကျွန်တော်တို့ဝင်လို့မရတဲ့ဟာမျိုးရှိမယ်ဥပမာပြောရရင်တန်တစ်တာလို့ဟာမျိုးဆိုရင်အထဲထဲမှာအပြင်ကအပူနဲ့လောင်ထားတာရှိအဖုံးဖွင့်လိုက်ခါကျမှဒါလည်းထွက်လာတဲ့ဟာမျိုးတွေဒါမျိုးလေးလည်းရှိတာပါဒါကတော့မိကျူမိကျန်မှာပဲ
ကျေးဇူးတင်ပါတယ်နော်ဆရာနော
်ကျေးဇူးတင်ပါတယ်